င်္ဂလာပါရှင်2024ခုနှစ်ဇွန်လ18ရက်လွတ်လပ်တဲ့အာရှအသံ RFA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစပြီးထုတ်လွှင့်နေပါပြီ။ကျမဂျူလိုင်မျိုးပါရှင်။ဒီနေ့မနက်အစီအစဉ်မှာဇွန်လ19ရက်နေ့မှာကြာရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့နဲ့ပတ်သက်လို့တားဖြစ်သူ Kim Harris နဲ့ဆက်သွယ်မေးမြန်းချက်မြောက်ရီမြို့မှာထိုင်းဖုန်းလိုင်းတွေဖြတ်တောက်ခံထားရတဲ့အခြေအနေတွေနဲ့အတူနောက်ဆုံးရသတင်းတွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။စစ်ကောင်စီတပ်ကဇွန်လ15ရက်နေ့ညကလေးကဖမ်းဆီးခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမြို့မင်းခံရက်ကွက်ကအမျိုးသား200နီးပါးအခုထိပြန်လွတ်မလာသေးဘူးလို့ဒေသခံတွေကပြောပါရယ်။ဖမ်းဆီးခံရသူတွေဟာစစ်တွေမြို့နယ်မေယူမြကန်အနီးရွာတွေကနေမြို့ပေါ်မင်းခံရက်ကွက်ကိုစစ်ကောင်စီတပ်ကအတင်းအကျပ်ပြောင်းရွှေ့ခိုင်းလို့ပြောင်းလာသူတွေလို့ဆိုပါရယ်သူတို့ကိုစစ်တွေတပ်နယ်တဲကိုဖမ်းခေါ်သွားပြီးတော့စစ်ကြောရေးလုပ်နေတာကြောင့်အသက်အန္တရာယ်စိုးရိမ်ရတယ်လို့ဒေသခံတအုပ်ကပြောပါရယ်ရှင်စစ်ကောင်စီကဖမ်းဆီးထောင်ချထားတဲ့ရန်ကုန်တိုင်းတောင်တကုန်းမြို့နယ်106ရက်ကွက်ရဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးမောင်နီခေါ်ဦးမြင့်မောင်ဟာဇွန်လ16ရက်နေ့ကအင်းစိန်ထောင်ထဲမှာအဆုတ်ကင်ဆာရောဂါနဲ့သေဆုံးခဲ့တယ်လို့မိသားစုနဲ့နှိစက်သူတွေက RFA ကိုပြောပါရယ်အသက်58နှစ်ရှိပြီဖြစ်တဲ့ဦးမောင်နီဟာအာနာသိမ့်ပြီးတဲ့နောက်2023ခုနှစ်မေလမှာဖမ်းဆီးခံခဲ့ရတာဖြစ်ပြီးရာဇသက်ကြီးဥပဒေပုံမှား905ကကြီးနဲ့ထောင်ဒဏ်3နှစ်ချမှတ်ခံခဲ့ရတာပါအကျဉ်းကျနေချိန်ထောင်တွင်းမှာစိတ်ကူးသွားခွင့်အပြည့်အဝမရဘဲသေဆုံးခဲ့တာလို့မိသားစုနဲ့နှိစက်သူတို့ကပြောပါရယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုနဲ့မုံမိတ်မြို့နယ်တွေကိုစစ်ကောင်စီတပ်ကဇွန်လ1ရက်နေ့ကနေ16ရက်နေ့အထိနှစ်ပတ်ကျော်အတွင်းဒရုန်းနဲ့လက်နက်ကြီးတွေသုံးပြီးတော့အကြိမ်40ကျော်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တန်းအမျိုးသားလူမျိုးရေးတပ်မတော် TNL ကမနေ့ကထုတ်ပြန်ပါတယ်စစ်ကောင်စီတပ်ကအရက်သားတွေနေထိုင်ရာရဲရွာတွေတဲကိုပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်ချင်းပြည်နယ်မင်းတပ်မြို့နယ်ကရွာပေါင်း9ရွာနီးပါးမှာဝမ်းပြက်ဝမ်းလျှော်ရောဂါကူးစက်ဖြစ်ပွားနေပြီးသေဆုံးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်။အဲ့ဒီရွာတွေမှာလူဦးရေ800ကျော်ရှိပြီးဒီရက်ပိုင်းထဲမှာပဲမင်းတပ်မြို့နယ်တိုက်နယ်အမှတ်73အောက်ချံရွာမှာဝမ်းရောဂါကြောင့်ဒေသခံ2ဦးသေဆုံးခဲ့တယ်လို့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကိုရောမန်က RFA ကိုပြောပါရယ်ရှင်။ကရင်ပြည်နယ်မြဝတီမြို့ဘက်ကိုထိုင်းနိုင်ငံကပေးထားတဲ့မိုဘိုင်းဖုန်းလိုင်းတွေကိုဖြတ်တောက်လိုက်တာကြောင့်မြဝတီဒေသခံတွေအခက်အခဲဖြစ်နေကြပါတယ်။ဇွန်လ13ရက်နေ့ကစပြီးတော့ဖုန်းလိုင်းဖြတ်လိုက်တာကြောင့်မြို့ကန်တွေအနေနဲ့ထိုင်းဖုန်းတာဝါတိုင်တွေနဲ့နေတဲ့လိုင်းမီတဲ့နေရာတွေမှာဖုန်းသွားသုံးနေရတယ်လို့လုံခြုံရေးအရအမည်မဖော်လိုတဲ့မြဝတီမြို့ကန်တအုပ်က RFA ကိုပြောပါတယ်။သတင်းတွေကိုတင်ပြခဲ့တာပါအခုဆက်ပြီးတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုထုတ်လွှင့်ပါမယ်မိခင်ဖြစ်သူဒေါအောင်ဆန်းစုကြည်အမြန်ဆုံးပြန်လွတ်လာပြီးမြန်မာဒီမိုကရေစီအရေးဆက်လက်လှုပ်ဆောင်နိုင်ဖို့မျှော်လင့်နေတဲ့အကြောင်းတားဖြစ်သူကင်မဲရစ်ကမွေးနေ့ဆုတောင်းစကားဆိုလိုက်ပါတယ်ဇွန်လ19ရက်မနက်ဖြန်မှာကြာရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့နဲ့ပတ်သက်ပြီးတော့တားဖြစ်သူကင်မဲရစ်ကို RFA သတင်းတောက်ဆော့ဖို့ခွာဆက်သွယ်မေးမြန်းထားပါတယ်ရှင်
Hi Kim. So tomorrow is your mother's birthday.
မနက်ဖြန်ဆိုရင် Kim Harris ရဲ့မိခင်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ရောက်ပြီဆိုတော့ပထမဆုံးဘလို့ဆုတောင်းစကားပြောချင်ပါလေခင်ဗျ။
As ever, I'd just like to be able to send my love.
ကျွန်တော်မိမိကို Happy Birthday လို့ဆုတောင်းပေးချင်ပါတယ်။အမြန်ဆုံးကျွန်တော်တို့ပြန်တွေ့နိုင်ဖို့မျှော်လင့်နေတယ်လို့ပြောချင်ပါတယ်။အမေအမြန်ဆုံးပြန်လွတ်ပြီးမြန်မာဒီမိုကရေစီပြန်ရရေးအတွက်ဆက်လက်တိုက်ပွဲဝင်နိုင်ဖို့မျှော်လင့်နေပါတယ
်။ So trying to lead Burma back to democracy.
So do you have any memory
ပါမီနီယာမူနီအတူတူဖြတ်တမ်းမှုတွေအမှတ်ရလေးတွေရှင်းလဲပြန်ပြောပြပါအောင်ဗျာ
I remember the
မမရရရှိနေတာကတော့ကျွန်တော်နောက်ဆုံးတစ်ခါရန်ကုန်ရောက်တော့မိမိမွေးနေ့အတူဆင်နွှဲခဲ့ဘူးလားပါပဲသူ့ကိုချစ်တဲ့သူတွေကမွေးနေ့ကိတ်မုတ်ကြီးတွေပို့ကြတာများလုံးလို့ကျွန်တော်တသက်မှာတော့အဲ့လောက်များတဲ့မွေးနေ့ကိတ်တွေကိုမတွေ့ဘူးပါဘူ
း
Do you have any communication with
သူအမေနဲ့အခုနောက်ပိုင်းမှာရောအဆက်အသွယ်ရတာရှိလားဗျာ
No, I haven't had any more.
မရပါဘူးဗျ။စာလီတဆောင်ကလွဲလို့ဘာအကြောင်းမှမကြားရဘူ
း။
How's your mom? How's
သူ့ရဲ့ကျန်းမာရေးရောဘယ်လိုချင်းနေရှိလဲ
။ I hear that she is still suffering from ongoing.
ကျန်းမာရေးကတော့တိတ်မကောင်းသေးဘူးလို့ကျွန်တော်ကြားပါတယ်။ဒါပေမဲ့သူနဲ့တယောက်မှဆက်သွယ်လို့မရတော့ဘလောက်ဆူဆူဖြစ်နေလဲဆိုတာကျွန်တော်မသိရပါဘူး
။
So what Where is he right now?
အခုသူ့ကိုဘယ်မှာချုပ်ထားလဲထောင်ထဲမှာပဲလား
As far as I'm aware she is still in prison.
ကျွန်တော်သိတာကတော့အခုထိနေပြီးတော့ထောင်ထဲမှာပါပဲ။သူ့ကိုနေအကျေချုပ်ပြောင်းလိုက်ပြီလို့ပြောနေကြပါပဲ။ဘာတက်တီအထောက်ထားမှာမပြနိုင်ပါဘူး
It's independently confirmed that in any way.
He dealt with the military, Myanmar military.
တချို့တော့တော့ဒါစစ်တပ်နဲ့ရင်ကြားစည်းရည်တွေလုပ်ခဲ့လို့လူတွေကဝေဖန်ခံရတဲ့အဖြစ်ပေါ့နော်။ဒါပေမဲ့အခုတော့အဲ့ဒီစစ်တပ်ကပဲသူ့ကိုထောင်ထဲပြန်ထည့်ထားတယ်ဗျ။ဒီစစ်ကောင်းဆောင်တွေကိုဘာများပြောချင်ပါလဲခင်ဗျာ
။ Well, like you say, she has done her best to try and bring about some reconciliation
စစ်တပ်နဲ့ပြန်လည်ရင်ကြားစည်းရည်အတွက်သူအကောင်းဆုံးလုပ်ပြခဲ့ပါတယ်ဒီလိုလုပ်ခဲ့တာဟာစစ်တပ်ကိုထောက်ခံတယ်တိုင်းပြည်ကိုစစ်တပ်လုချင်တာလုပ်ခဲ့တာတွေရိန်ဂျာတွေကိုစစ်တပ်လုခဲ့တာတွေကိုထောက်ခံခဲ့တယ်လို့ယူဆလို့မရပါဘူးစစ်တပ်အနေနဲ့တိုင်းပြည်ကောင်းစားရေးဆက်သွားခြင်းရင်ကျွန်တော်အမေပါဝင်နိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားဖို့လိုပါတယ
်
So he's now 79 he's like quite old.
Dosu aku so lo shin a tat le 89 ni shi bi tat chi bai ne o yauk ni so lo tu pyan lut lai yo lou nai ma um la.
Well, Mama has said before that you know the, her age she should be
အသက်အရွယ်ရလာပြီဆိုတော့အရင်ကတည်းကနည်းနည်းအေးအေးဆေးလို့ရမယ်အချိန်ပ
ါ
ဒါပေမဲ့တိုင်းပြည်ကသူ့ကိုလိုအပ်နေတော့မင်းကြသူပြန်လွတ်လာတာနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့လုပ်နိုင်သမျှအကုန်လုပ်အောင်မယ်ချင်ပါတယ်
You know, people around the world, not only in Burma, around the world.
Dosu Mui Ni O Sen Wai Ni Ya Le Da Myanmar Di Ma Ka Da Ka Ba Long A Tu Le Wo Khmeris Ba Pyo Chin Le Pya.
I hope that people around the world will
Myanmar Di Mui Si Ye Ne Chano Mi Shi Set A Lut Lut Mai Bo Da Ka Ba Long Ga Thauk Khan A Pi Ja Ba Lu Chano Pyo Chin Ma Le.ရန်ဂျာကိစ္စမှာဆိုရင်လေနိုင်ငံခြားမီဒီယာတွေမှာဖော်ပြတာတဲ့တကယ်ဘာဖြစ်နေလဲဆိုတာမြင်တတ်ဖို့လိုပါလေကဘာကြီးအနေနဲ့ကျွန်တော်အမေကိုအရင်ကလိုပြန်လည်ထောက်ခံအပေးချဖို့တောင်းဆိုချင်ပါလေ
So yeah what's your thought
ဒီနေ့နောက်ဆုံးချိန်နေပေါ့နော်တော်လန်ရေးရောဘယ်သူနိုင်နေပြီလို့ထင်လဲဗျ
It seems to me that the military are losing despite all of their advances.
စစ်ကောင်စီဘက်ကရှုံးနေပြီလို့ကျွန်တော်မြင်ပါတယ်။မြန်မာပြည်သူတွေကစစ်တပ်အုပ်ချုပ်တာကိုဘလို့မှလက်မခံနိုင်ဘူးဆိုတာရှင်းရှင်းလင်းလင်းပြထားပါပြီ။အချက်အလက်တချို့အရတိုင်းပြည်ရဲ့60ရာခိုင်နှုန်းကျော်ကိုဒေါ်လိုင်းသမားတွေကထိန်းထားပါပြီ။ကျွန်တော်အမြင်တော့စစ်တပ်နောက်ဆုံးပြိုလဲပြီးဒေါ်လိုင်းရဲ့ဗသားတွေပဲနိုင်သွားမှာပါ။
And I think that eventually the military will crumble.And the resistance will win.
RFA ကဆက်လက်ထုတ်လွှင့်နေပါတယ်ရှင်။ထိုင်းမြန်မာနယ်စပ်မြဝတီမြို့ပတ်မှာရှိတဲ့ကြားဖြန့်လို့ခေါ်တဲ့ online ငွေလိမ်လုပ်ငန်းတွေထွက်သွားဖို့ကရင်နယ်ကြားစောင့်တက် BGF ကကြေညာထားတာကြောင့်ကြားဖြန့်အလုပ်သမားတွေကိုကမ္ဘောဒီးယားနယ်စပ်ဘက်နေရာပြောင်းရွှေ့တာတွေရှိနေပါတယ်။မကတ်မှာတင်ပြထားပါတယ်ရှင်
။ကရင်ပြည်နယ်မြဝတီမြို့ပေါ်ကထိုင်းနယ်တရုတ်လုပ်ငန်းရှင်တွေရဲ့ကြားဖြန့်ငွေလိမ်လုပ်ငန်းကဝန်ထမ်းတွေကိုအခုဇွန်လထဲမှာကမ္ဘောဒီးယားနိုင်ငံနေဇက်ဘက်ကိုအလုပ်ပြောင်းရွှေ့လုပ်ကိုင်းဖို့ပို့ဆောင်နေပါတယ်။အခုဇွန်လအတွင်းမြရီမျိုးပေါ် BGF ကရင်နယ်ကြားဆောင်တက်လုံခြုံရေးကင်းစခန်းဝင်းတွေတဲကကိုသုံးလုံးဂိတ်ဝင်းတဲပုံဂိတ်30ဂိတ်17ဂိတ်12ဂိတ်73ဂိတ်တွေကကြားဖြန့်ဝန်ထမ်းတွေထိုင်းနိုင်ငံကတဆင့်ကမ္ဘောဒီးယားနိုင်ငံနေဇက်ဘက်ကိုပြောင်းရွှေ့နေတာလို့အလုပ်နေရာပြောင်းရမှာလိုက်ပါမသွားပဲကြံနေခဲ့သူကိုတုံးလုံးဂိတ်ဝင်တွေကမြို့သမီးဝန်ထမ်းတူဦးက RFA ကိုပြောပါတယ်
။နောက်ဒီကစင်တော်ကဒီတဆိုင်လုံးကိုကမ္ဘောဒီးယားကိုပြောင်းခိုင်းတယ်ဗောလေ။ပြောင်းချင်တဲ့လူကပြောင်းမသွားချင်မဆိုကိုယ့်အိမ်ကိုပြောင်းမနော်အဲ့လိုမျိုးလုပ်ရတယ်။ကျမရဲ့ဒီတငယ်ချင်းကတော့သူ့အတူဒီဗီဇာတွေပတ်စပို့တွေလောက်ပြီးတော့ဒီကမ္ဘောဒီးယားကိုပြောင်းသွားတယ်ဗောလေ။ကမ္ဘောဒီးယားဘက်ကိုသွားတယ်။ဒီကမ္ဘောဒီးယားဘက်မှာသွားတာတဆိုင်လုံးပြောင်းရတယ်ဗောနော်။အရာ60ကျော်ဗော။အဲ့ဒီအရာ60ကျော်တွေမှာကမြန်မာက10ရောက်ပဲပါတယ်။ဂျန်နဲဟာတွေဟာထိုင်းနိုင်ငံသားတွေပဲ
။အခုဇွန်လ12ရက်နေ့မှာတော့ကြားဖြန့်လုပ်ငန်းပြောင်းရွှေ့တဲ့ကမ္ဘောဒီးယားနိုင်ငံနယ်စပ်ကိုအဲ့ဒီအလုပ်သမားအယောက်60ရောက်ရှိသွားပြီလို့သိရပေမဲ့အပြင်ထွက်သွားလာခွင့်မရှိသေးတာကြောင့်ဘယ်နယ်စပ်မြို့ဘယ်နေရာလဲဆိုတာကိုတော့မသိရသေးဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့မေလ1ရက်နေ့ကနေအောက်တိုဘာလ31ရက်အထိ5လအတွင်းမြဝတီမြို့မှာရှိတဲ့ကြားဖြန့်ငွေလိမ်လုပ်ငန်းတွေကတရုတ်နိုင်ငံသားတွေထွက်ခွာသွားရမယ်လို့မြဝတီမြို့ BGF စီကံထိန်းသိမ်းရေးအဖွဲ့ကမေလ3ရက်နေ့မှာထုတ်ပြန်ထားပါတယ်။အဲ့ဒီနောက်ပိုင်းမြရီမြို့နယ်တောင်ပိုင်းကကြောက်ခက် KK Park AA Park နဲ့မြရီမြို့တောင်ရင်မြစ်ဘေးကကြားဖြန့်ငွေလိမ်လုပ်ငန်းတွေကြာအင်းစိတ်ကြီးမြို့နယ်အပိုင်းထရားသုံးစုထိုင်းမြန်မာနယ်စပ်ဖက်ကိုပြောင်းရွှေ့ခဲ့ပြီးအခုနောက်ထပ် ကမ္ဘောဒီးယားနိုင်ငံနေဆက်ဖက်ကိုရွှေ့ပြောင်းမှုတွေဆက်ပြီးတော့ရှိလာတာလို့နောက်ထပ်ဝန်ထမ်းတဦးကပြောပါတယ်
။အခုကမြောက်အာရီကာစီနိုတွေကထိုင်းတထေးပိုင်းနဲ့ယုံနေလေ။အဲသူတို့ယုံနေရအဲထိုင်းလူသမားတွေကိုကြာတော့သူတို့ကမ္ဘောဒီးယားနေဆက်နဲ့ VNN နေဆက်ဘက်ကိုနေရသူတို့ရွှေ့နေလောလောဆယ်တော့တရုတ်ပိုင်းနဲ့ယုံနေကြတော့အဲဖျားသုံးစုဘက်တို့ကမ္ဘောဒီးယားနေဆက်ဘက်ကိုရွှေ့နေကြတယ်။ပြီးတော့အမြောက်အာရီနိုင်ငံတွေသူကျွန်တော်တို့ဗမာတွေပေါ့ဗမာတွေကြတော့သူတို့အလုတ်ပြုတ်ပြီးကြံခဲ့ကြတယ်သူတို့ဆက်ပြီးတော့ပါမသွားကြဘူး passport ရှိတဲ့မြန်မာတွေကြတော့တချို့ကလည်းသူတို့တထေးခေါ်တဲ့နောက်ကိုဆက်လိုက်သွားကြတယ်ပေါ့တချို့ကြောင့်လည်းမပိတ်သေးတဲ့ယုံနေမှာပဲသူတို့ဟိုပြောင်းဒီပြောင်းပြောင်းပြီးတော့ဝင်ပတ်ပြီးဝင်လောက်နေကြတယ
်အခုလိုကြားဖြန့်လုပ်ငန်းတွေအလုပ်နေရာပြောင်းရွှေ့နေရတဲ့ပတ်သက်ပြီး BGF တပ်ဖွဲ့ကမြဘီမြို့လုံကြုံရေးနဲ့စီကံထိန်းသိမ်းရေးတာဝန်ရှိသူဘိုးမှူးနိုင်မောင်စောကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းမိမဲ့ဖုန်းလက်ခံမပြေဆိုပါဘူးလာမယ့်စက်တင်ဘာလမှာမြရီမြို့အတွင်းကငွေလိမ်ကြားဖြန့်လုပ်ငန်းလုပ်ကင်သူတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကစစ်ဆေးတာတွေလှုပ်ဆောင်ပြီးရင်ကြားဖြန့်လုပ်ငန်းတွေပြန်လည်လုပ်ခွင့်ရမယ်လို့သတင်းတွေထွက်ပေါ်နေပြီးတော့လုပ်ငန်းရပ်နားထားခံရသူမြန်မာဝန်ထမ်းတွေကိုလည်းနေရပြန်ဖို့ခွင့်ပြုထားတယ်လို့ရွှေကုတ်ကမှကြားဖြန့်အလုပ်လုပ်တဲ့ဝန်ထမ်းတွေနဲ့စောက်လို့ရေးလုပ်သားတွေကပြောကြပါတယ်ရှင
် RFA ကဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်ပြီးဆေးရဆိုးတာဝန်ယူစီစဉ်တဲ့ကရင်နီတိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင
်။တရားပဲစီအမှုချီကစီယာစီဘီပကီယာလီဒမြတ်ချီနျူစီလီပရိုဂူယီဤတငယ်နာငေရင်းငေချီလူဇိုလဲချီတီယိုတဲမွန်ငီမော်လီယာဖေကီယာလီဒရစ်ကယာယေနစစ်တပွဲကီစီယာနာခုံညာနဟောဤကလပ်ဖိနီတီရစ်ကယာစီလီဟေနမှာမွန်ပြဲပြဲပြားပဲဆေးစီလီဟေเซเซอวงีกูบอยซอยปริกดานิงริเลียคูเฮนิเตริกาซียาเตนิโปเปรเปียเวเซซีเดฮางีคลิกาเปียนามุกาซีเดเนโลเบนีดิเฮนิเตริกาซีเดเนวาเบร
พรีเนกยาลิกีกูมุเปเยวิยากุนมาเตชาซีเดกูคีติกเลเจตพายานีลอกยามุเปเยเปรเปียเวเซซีเดเนกคีนีลาเดฮีโตชิวิเปรเปียเซคาลิกูซีเดเนมากูบอยซอยปริกดานิงริเชเชอูนาเมลาลีนีเปรกริเปรพูเนပြပြဝစေစီတိဒီကလချစ်ဘရာတနီလောက်ခါလေးစီတိနမှာပြီးခုပြစေဦးဟီခုနာလျကုစီတိကွေဘွိုင်းနီကချူတကလူတလူစီတိနေဘဲဂျီချီနီပိုကဒစီဖောနအပရမချနီပြပြဝစေတပရဟီနီဒီဂရီတိုင်ဖောနမွပြဝီခုတပတ်ချာတိုတာပလော့စီတိနာမြက်လေတာစီတိညေခုံညေကီတခြားချူချာနီပါလူချူမိပေါ်ဟလေးစီတိခုခီနဘူးစဘူးစီတိနမှာကခီဘူနီလာတုစင်ငီနီဖောနအချူတုမြက်လေတာယင်မှာမွပြဖြစ်နေခါလေးကမယာလီနီနီတာခါလေးကြီးတပုတ်ချာတိုတာပလော့စီတဲ့နဲရန်နချာတမူနီလူချီခီနီစင်ညာဒူစီတဲ့နဲဘဲအော်နီဒီခါလေးကူပရကူပရဟနီဒီဖောနာမွန်ပြပြပြဗဆဲစီတဲ့နဲကခီနီလာဟီတုနမဝေဟောင်းညီနာလွချီကလပါနတ်ဆတ်ပနမညီလာဟောနာပြပြဆဲခါလေးကူအပရမချာပလော့မူစီတဲ့နဲဘဲအော်ပတိကလျာနီလာပူနချီရှဲရှဲအိုစီတဲ့နဲမလူဘဲဟယာနီလော်ပလီဒီပြပြဗဆဲစီတဲ့ဟနီဒီစပီယာရီမီလဲနူချူစရီဒော်ဗီဘေချီရီကေယာတန်နီပိုပဘရဗဆဲစီရီယန်ကြီးခလိကေဗျာနမောကာစီတဲ့နမလိုဘဲနီဒူကေချူခေပူနခုခီမုကာစီတဲ့နမလိုဘဲနီချူရှဲရှဲအိုစီတဲ့နဘဲလိုဘဲနီကဒူဖိုနဘရဗဆဲစီတဲ့ဟေနီဒူတခြားစီတဲ့ခုခီဒီကလချက်ဘာယာနီလောကယာဘရဗဆဲစီတဲ့လွာလီလေးရေဖြူနနာတော်ဒီငါလေနမ်ဖူရီဒီဝါနီကေဘရခလိကူစီတဲ့နမလောပလီနမပရနီနီဒူငေရီဒူဖိုဘူးနကျေးကျေပူနခုခီစရီဒော်ဗီဘေချီရကီဝလနီဟောပရပြဆဲစီတဲ့ငီမုကာစီတဲ့နဘလူဘဟင်ငီနီပိုပါပရစင်ငီနီဖောနာယတနီပိုပရပြဆဲစီတဲ့နရေဒီနီကစီငီလူဘနီချီအပရမီချီစီတဲ့နဘယတနီလာတူပရပြဆဲခါလေးကူကော်မတီပရဟင်နီဒီဖောနာပရပြဆဲစီတဲ့နဖခနစီပေါ်ဗျာစီအိုယတနီစီတဲ့နမအိုနီချီသော်တနီမောကာချီဝနီပရလာမီဆိုကလစီတဲ့ဖောနာခလိကူတခြားစီတဲ့ခုခီစီတော်ဗီဘေတီကေပရဗျာဆဲနေဟောင်ညံထောတေဟောင်ညီစောလေပူနေရူဘီချနေပရဗျာဆဲစီတဲ့ဟင်းနီဒူ
မြေကနိကတဲ့တေတခြားစီတဲ့ဟနာပီယေနေဟောရောပီမှုဖေတပေါ်များစင်နီဒါကူပီကယာလီတဲ့တေတခြားစီတဲ့လော်ပလီဟဘွေတရီနီစီ
အာဖေရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဒီမှာပဲရန်နာပါရစေမြန်မာပြည်သူပြည်သားတွေအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေရှင်Radio.